ပဲခုတိုင်းညောင်လေးပင်ခရိုင်ကမြို့နယ်တွေကိုစစ်ကောင်စီကလေကြောင်းကနေတိုက်ခိုက်နေတာကြောင့်ကရင်မျိုးသားစီယုံကရင်လူလက်အောက်ခံတပ်တွေနဲ့စစ်ပွဲတွေတကြော့ပြန်ပြင်းထန်လာနေပါတယ်။ဒီတိုက်ပွဲတွေကြောင့်အရက်သားရာနဲ့ချီထွက်ပြေးတင်းရှောင်နေရပြီးစာတင်ကြောင်းတွေလည်းယာယီပိတ်ထားရတယ်လို့ဒေသခံတွေက VOA ကိုပြောပါတယ်။ဒီသတင်းပေးဖို့ချက်အပြည့်အစုံကိုအလိမ္မာပြောပြပေးပါအောင်ခင်ဗျာ။
ပဲခူးတိုင်းညောင်လေးပင်ခရိုင်ကမြို့နယ်တွေမှာဩဂတ်လကုန်ကစပြီးတော့တိုက်ပွဲတွေပြင်းထန်လာနေတာပါ။ကရင်မျိုးသားလူမျိုးရေးတပ်မတော် KNL နဲ့ကရင်မျိုးသားကာကွယ်ရေးတပ် KNDO ပူးပေါင်းတပ်တွေဟာပဲခူးတိုင်းညောင်လေးပင်ခရိုင်မှာရှိတဲ့စစ်ကောင်စီရဲ့တစ်ချစိတ်အခြေဆိုင်တပ်စခန်းကိုစက်တင်ဘာလ1ရက်ကသိမ်းပိုက်ခဲ့ပြီးတဲ့နောက်စစ်ကောင်စီတပ်တွေကအရက်သားနေရွေစီလက်နက်ကြီးတွေနဲ့ပစ်ခတ်တာ၊လေးစားကတိုက်ခတ်တာတွေစက်တိုက်လှုပ်ဆောင်ခဲ့ပါတယ်။ညောင်လေးပင်ခရိုင်ကြောက်ကြီးမြို့နယ်ကလောမှုသောချေးရွာတွေကိုစက်တင်ဘာလ5ရက်နေ့လေရင်နဲ့ဘုံကျဲခဲ့တယ်လို့ဒေသခံတွေကပြောပါတယ်။စက်တင်ဘာလ6ရက်နေ့မှာတော့ဘုံကျဲတာမရှိပေမဲ့ကင်းထောက်လေရင်တွေပြန်ဝဲတာရှိတဲ့ကြောင်းညောင်လေးပင်ခရိုင်က KNU KNL ပူးပေါင်းတပ်ဖွဲ့ဝင်တို့က VOA ကိုပြောပါတယ်
။လေရင်တက်ကမ်းမှုကတော့ပဲခူးတိုင်းမှာအဲ့ဒီမနေ့ဟုတ်တဲ့ရက်ဆိုပူတော်များသေးတယ်။ဒီရက်ပိုင်းကတော့တော်တော်များပါတယ်။ဒီနေ့ UR ဘုံလိုက်ကျတော့တယ်အဲ့ဒီကြတော့စံဝန်းကျင်ပေါ့နော်ဒီကတည်းဆုံးလက်ရှိနေမှာစစ်ချောင်းကတော့အများကြီးပါကျွန်တော်ပြောရင်အဲ့နာဝန်းကျင်မှာရောသားတွေမတည်ရတော့လက်ရှိမှာသူတို့တိုင်းခံရတဲ့စခန်းကိုလည်းသူတို့ပြန်တက်ယူပိုင်ချင်းမှမရှိသေးဘူးဒါလက်ရှိနောက်ဆုံးနေ့အခြေအနေပေါ့နော
်တခြားစစ်စခန်းမှာစစ်ကောင်စီရဲ့ခလာရ439ခလာရ60ခမာရ350ခမာရ351တို့တက်ဆွဲထားခဲ့တာဖြစ်ပါတယ်စက္ကံမကြဖို့အတွက်စစ်ကောင်စီရဲ့အနီးနားကခလာရတပ်တွေနဲ့ကြောက်ကြီးမြို့ခလာရတပ်တွေကလက်နက်ကြီးတွေနဲ့ပစ်ခတ်ခဲ့ကြောင်းလည်းပြောပါတယ်။ပြည်သူတွေရဲ့နေအိမ်တွေ၊စားသောက်ချောင်းတွေနဲ့စည်ရုံတွေကိုအကာအကွယ်ယူပြီးစစ်ကောင်စီကခုခံခဲ့တဲ့အတွက်ခက်ခက်ခဲခဲသိမ်းပိုက်ခဲ့ရတယ်လို့ကရင်မျိုးသားစီယုံကရင်ယူကသတင်းထုတ်ပြန်ထားပါတယ်။စစ်ကောင်စီကညောင်လေးပင်ခရိုင်ကျဲကိုလေရင်နဲ့ဘုံကျဲခဲ့တာကြောင့်နေအိမ်နဲ့ဘာသာရေးအဆောက်အအုံတချို့ပျက်စီးခဲ့ပြီးတော့အရက်သားရာနဲ့စီထွက်ပြေးခဲ့ရပါတယ်။စာတင်ကျောင်းတွေကိုပိတ်လိုက်ရတယ်လို့ဒေသခံတချို့ကပြောပါတယ်။စစ်ဖြစ်တဲ့မြို့နယ်တွေကဒေသခံတွေဟာဘေးလွတ်တဲ့ညောင်လေးပင်မြို့ပေါ်လို့နေရာမျိုးတွေစီထွက်လာကြပေမဲ့အဲဒီလက်မခံတာတွေကြောင့်ရွာတွေဘက်မှာပဲလှည့်ပတ်နေနေကြရပါတယ်။လက်လက်ကြီးပြစ်တံတွေကတော့မြို့ပေါ်တွေအထီးကြားနေရသောညောင်လေးပင်မြို့ကဒေသခံတို့က VOA ကိုပြောပါတယ်
။ညောင်လေးပင်ကျွေးတယ်မတော့ရှားပေါ့အဲဒီရှားမှာကဒီလက်လက်ကြီးဆိုင်လို့ဆိုတော့သူညောင်လေးပင်စစ်တပ်ရဲ့အနေနဲ့ဆိုမတော့ရှားပါပုံညောင်းပါလို့ရှိတယ်။အဲဒီကွာသူတို့အမြောက်ကပါနေစစ်တာကသူနေရာသူကချင်းပြီးကြပြီးလားမပြီးကြတော့ကျွန်တော်လည်းမပြောတတ်ဘူးလား။ရပါတယ်တော့ဆောက်နိုင်ကုန်ပါပြီဆိုတော့အဲ့လိုပြစ်နေပြီ။
စစ်ကောင်စီတပ်တွေပဲခူးတိုင်းညောင်လေးပင်ခရိုင်ထဲမှာအင်အားထပ်တိုးချဲ့နေတဲ့အကြောင်းလဲဒေသခံတချို့ကပြောပါတယ်။လမ်းမတချို့ကိုလည်းဖြိုဖျက်ကျဉ်းတူးထားပြီးတော့အသွားလာတွေကိုဖျက်တောက်ထားပါတယ်။ညောင်လေးပင်ခရိုင်ထဲမှာအခုနှစ်ဇူလိုင်လတစ်လထဲမှာလည်းနှစ်ဖက်စစ်ပွဲတွေအကြိမ်ပေါင်း100နီးပါးရှိခဲ့ပါတယ်။တပ်ဝဲတွေအတွင်းနှစ်ဖက်စလုံးမှာအကြာဆုံးတွေရှိခဲ့ပြီးတော့အရက်သားတွေတေဆုံထဏ်ရာရခဲ့တာလည်းရှိပါတယ်။အခုဆိုရင်ပဲခူးတိုင်းတဲကစစ်ပွဲတွေကြောင့်ကျေးရွာပေါင်း26ရွာကဒေသခံတွေထွက်ပြေးနေကြရပြီးတော့စစ်ပေးဆောင်နှစ်သိန်းအထိရှိလာနေပြီလို့ကရင်အရက်ဖတ်အဖွဲ့တချို့ကသတင်းထုတ်ပြန်ထားပါတယ်ရှင်။